တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုမျိုးကွဲတဲ့တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပြီးလူကြီးအများဆုံးဖြစ်တဲ့ကော်တန်ပြည်နယ်မှာငယ်ရွယ်သူတွေကြားကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုများဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါရတယ်။လွန်ခဲ့တဲ့5ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေတိတိကျကျတိုးလာနေပြီးမျိုးကွဲတဲ့ကြောင့်ဖြစ်နေတဲ့အကြောင်းလဲကြာသပတေးနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျိုးဖာလာကပြောဆိုခဲ့တာပါ။ကူးစက်သူအတီးဖြူလူနာအစ်တီထဲမှာဗိုင်းရပ်စ်ပိုးအမျိုးအစားသစ်ကူးစက်ခံရသူရာခိုင်နှုန်းကိုသိနိုင်မှုလဲကျွမ်းကျင်သူတွေကြိုးပမ်းနေပါတယ်။ B11529 ဖြစ်သတ်မှတ်ထားတဲ့ပိုးအမျိုးအစားသစ်ကိုတော့အာဖရိကတက်ကဘော့ဆွန်နာနိုင်ငံမှာတွေ့ရတယ်လို့တောင်အာဖရိကနိုင်ငံကနေဟောင်ကောင်ကိုသွားတဲ့ခီးသွားတဲ့ချို့မှာလည်းစစ်ဆေးတွေ့ရှိထားတယ်လို့ပြောဆိုထားပါတယ်။ဗြိတိန်ဆွေကတော့တောင်အာဖရိကနဲ့အာဖရိကတိုက်တောင်ပိုင်း၅နိုင်ငံကလေကြောင်းခီးစဉ်တွေကိုတောက်ချနေကစတားမြင့်မဲ့အကြောင်းကြေညာခဲ့တာပါ။ယောဂပိုးမျိုးကွက်တဲ့ဟာဒေတာမျိုးကွက်တဲ့ကူးစက်မှုပုံမှန်မြန်မာကိုစိုးရိမ်ရပြီးလက်ရှိကာကွယ်ဆေးတွေဟာထိရောက်မှုရှိချင်မှရှိနိုင်မယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးဆာယက်ရှာဘက်ကပြောဆိုထားပါတယ်။